ဟုတ်ကဲ့ဂျပန်အသံမကြီးမာရူယာမာကိုမနေ့ညကမေးရမှာမစ္စတာဆဆာကာဝါရောက်လာခဲ့ပုံကို
သူ့ကိုအကူလေးစေးမှာတော်ချော်တယ်ဒါပေမဲ့သူ့ခင်ကြီးကအကူဘယ်လိုရှိတာလဲဆိုသူ့ကိုတိုင်သူစီဇင်ထားတဲ့ဟာဆိုတော့ကျွန်တော်ဂျပန်တိုင်းရောက်ကစီဇင်ထားတာမှာဟုတ်ပါဘူးခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကြားတာတော့မနေ့ပြန်မှာသူဗိုလ်ချုပ်မှုကြီးမေးအောင်လှိုင်နဲ့တွေ့ဖို့နေပြည်တော်ကိုလေရင်နဲ့သွားမယ်လို့ကြားထားပါတယ
်ဒါဒီမြန်နိုင်တာကျွန်တော်မငင်းပါဘူ
းဟုတ်ကဲ့တမကြီးအဲ့တော့တမကြီးဒီခီးစင်ကနေပြီးတော့ဘယ်လိုမျှော်လင့်နိုင်မလဲ
ဒီခီးစင်ရကဘာဖြစ်ရှိနိုင်မလဲဆိုတော့ပြောလို့မရကျွန်တော်ဆောင်းချင်းပါပဲ
ဟုတ်ကဲ့
ဒါပေမဲ့တကူပြောနိုင်တာကမစ္စတာဆာဆာဂါဝါဆိုတာကတကီးမိမနိုင်ငံပေါ်မှာတန်ယိုစင်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ပြီးတော့မိမနိုင်ငံရဲ့အကူရှုတ်တွေနေတဲ့အခြေအနေတွေသူနားရမှုရှိပါတယ်ဒါကြောင့်သူခိုင်စင်ကနေတစ်ဆင့်ဂျပန်မိမဆက်ဆံမှုကပိုပြီးတော့တိုးတက်မှုကိုကျွန်တော်မျှော်လင့်နေပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်တန်မကြီးခင်ဗျာအဲ့ဒီကျော်မနေ့ကမစ္စတာဆာဆာဂါဝါရခိုင်ကိုလာခဲ့တဲ့ကတွေ့ခဲ့တဲ့ ANP ပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်အောင်ကျော်ကလည်း
အဲ့လိုကျွန်တော်တို့တွေ့ပြီးတော့ရင်ရခိုင်ပြည်နယ်ကြောက်တော်မျိုးနယ်နဲ့ဘူးစီတော်မျိုးနယ်ကိုတွားပြီးတော့စေဖိချောင်စခန်းကရခိုင်ပြည်သူတွေနဲ့ကိုယ်တိုင်ကိုယ်ကျတွားဖို့ဆုံပါတယ်ပြီးတော့ရခိုင်တပ်တော်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်နောက်တပ်မတော်ဟိုခေါင်းဆောင်ဖြစ်တဲ့ဘိုးချုပ်မူကြီးမင်းအောင်နိုင်နဲ့လည်းတွေ့ပြီးတော့ဒီအစ်တတော်ရဲ့သဖို့တာအကျညာချက်တည်နဲ့တမတော်ရဲ့သဖို့တာအကျညာချက်တည်ကိုတူညီတဲ့စိတ်ဆန္ဒတွေထွက်ပေါ်လာအောင်ကျူပန်းဆောင်ရွက်နိုင်ခဲ့တဲ့ပုဂ္ဂိုလ်ကြီးတယောက်ဖြစ်ပါလေ။အဲ့တော့အခုဒီမတော်လင်းမဲ့လည်းရခိုင်ပြည်နယ်မှာအစ်တတော်နဲ့ဒီမြမတမတော်အဖွဲ့တည်နဲ့ထိတွေ့မှုတွေဖြစ်ပေါ်တယ်ဆိုတာလည်းဒီတင်းထဲမှာကျွန်တော်တို့သိနေရပါတယ်။အဲ့ဒီတော့အခုလိုအချိန်မှာမစ္စတာဆာဆာကာဝါဒီနဲ့ဒါဆွမ်းဆောင်နေတဲ့နှစ်ဖက်ကိုညှိနှိုင်းပေးနိုင်တဲ့အရေးချင်းရှိတဲ့ဂျပန်နိုင်ငံရဲ့ဖောင်ဒေးရှင်းဥက္ကဋ္ဌတယောက်အနေနဲ့မြန်မာနိုင်ငံရဲ့အကျက်တဲ့ဖြစ်နေတဲ့အချိန်မှာလာရောက်တော့ကျွန်တော်တို့အနေနဲ့ကတော့အလွန်တရာဝမ်းမြောက်ဝမ်းသာကြိုဆိုတဲ့အချိန်ကြီးရှိပါလေခင်ဗျာ
ဒါပေမဲ့လက်ရှိပြောင်းလဲလာတဲ့အခြေအနေကြောင့်အများကြီးတော့မမျှော်လင့်ထားဘူးလို့ ANP ပါတီအထွေထွေအတွေ့အမှုဥခိုင်ပြီးဆိုကဆိုပါတယ
်။အခီးစဉ်ရှိတယ်လို့တော့ကြားတယ်။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်ပြောတာတော့ဘာမှမရှိသေးဘူး။ဆင်းငါရဲ့နဲ့လို့လို့အဲ့ဒါလို့ရောက်မယ်လို့တော့ကြားတယ်။ဟိုတုန်းကလို့လေအခြေအနေမဟုတ်ပေါ့ဗျာ။ဒီနေ့အခြေအနေအရာကတော့ပြောလဲရှာတိတ်မရှိဘူးဗျာ။ပိတ်ခတ်ရိုက်ဆေးထားတာတခုပဲရှိတယ်။အဲ့တော့ပိတ်ခတ်ရိုက်ဆေးထားတာအထက်ကြိုပြီးတော့တကယ်ကိုဆွေးနွေးတိုင်ပင်ပြီးတော့ agreement တွေဟိုတဖို့တူညီချက်တွေအရစေချင်တာပေါ့ဗျာဒါပေမဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာနိုင်ငံရဲ့အပြောင်းအလဲဖြစ်တယ်ရခိုင်ပြည်နယ်တစ်ခုတည်းနဲ့ပြီးသွားတဲ့ကိစ္စမဟုတ်ဘူးဗျာမြန်မာနိုင်ငံရဲ့ဟာတစ်ဖက်နဲ့တစ်ဖက်တူတူလေးပြင်းပြင်းထန်ထန်တကယ်ကိုဟိုနောက်ကိုဆုံးသွားတဲ့အနေထားမှာလုံးဝကိုဆုံးသွားပြီဘလို့မှလည်းအဖက်ဆက်လို့မရတဲ့အနေထားဒီလိုအခြေအနေမျိုးကနေပုံမှန်အနေထားတစ်ခုကိုရောက်ဖို့အတွက်နိုင်ငံတကာအမိုင်တွေကိုနားထောင်ပြီးတော့လက်ရှိမြန်မာနိုင်ငံမှာတကယ်ကိုခေါင်းဆောင်ပိုင်းတွေစဉ်းစားညှိနှိုင်းပြီးတော့တည်ငြိမ်အရှိုင်းတဲ့ဟာတစ်ခုကိုဘယ်လိုရောက်မလဲဆိုတဲ့ဟာကိုပဲလုံးပဲ့နေ
ဒီနေရာမှာအရင်မစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့မှုတဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဦးလှစောကလည်း
သူရခိုင်ကိုလည်းဖြစ်အောင်လာခဲ့မယ်အဲ့လိုကြားပါတယ်အရင်တော့ကတော့PNP နဲ့တွေ့တယ်နောက်ကျွန်တော်တို့လွှတ်တော်ဥက္ကဋ္ဌကိုလည်းပါဝင်ပေါ့လေသူကလွှတ်တော်လည်းမရှိတော့ဘူးနိုင်ငံရေးပါတီရဲ့ခန်းနေကလည်းဟောအရင်တော့လို့နုံနုံကြကြကြီးတကယ်တက်တက်ကြွကြွကြီးမရှိတဲ့ခါကျတော့ဥမာဘလို့အစီအစဉ်ရှိလဲဆိုတော့လေတွေ့တော့ဘူးကျွန်တော်တို့နေကတော့ဒီခိုင်မှာအခုလက်ရှိနေထားကိုဆက်လက်ထိန်းသိမ်းပြီးတော့သူအရင်တော့ပေးထားတဲ့သူညီမဆိုတဲ့ဂတိကဝတ်တွေအတိုင်းပဲစီဘေးဆောင်ကိစ္စတွေကိုအဓိကလုပ်ပေးနိုင်မယ်ဆိုတော့ကောင်းတာပေါ့
ဒါဖြင့်အခုလ16ရက်နေ့မှာတွေ့ဖို့ချိန်ထားတဲ့SNLD ပါတီရဲ့အထွေထွေတွေ့မှုဦးဆိုင်လက်ကလည်း
သူကြမှုဆိုတာကသူ့ဘက်ကတည်းဟောင်းလာမယ်အခင်းချင်းကပုံမူတည်လိုက်မယ်ထင်ပါတယ်။အရင်ကမတွေ့ခဲ့ဘူးပေါ့6ရက်ပါပဲခင်ဗျာ။ကျွန်တော်ဘက်ကတော့ဒီငိမ့်အေးချမ်းတဲ့အနေထားတစ်ခုကိုအရင်ဖန်တီးပြီးတော့မှတက်ကောင်စီနဲ့အခု PDSD ကြားမှာတော့နောက် FNCC ပေါ့နော်။အဲ့ဒီဖွဲ့တွေကြားထဲမှာပါထပ်မံပြီးတော့မှတို့ချက်ပြီးတော့မှစစ်စစ်ညှိနှိုင်းတဲ့အလုပ်တွေလုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒီငယ်အေဂျင့်မှုဒီတမကပြရနိုင်မယ်ပေါ့နော်လောလောစစ်ကောင်စီဘက်ကချုပ်ပန်းနေတဲ့ရေတော့ပွဲဆိုင်ရာကိစ္စမျိုးအဲ့ဒါတွေကိုအာရုံထားတာတက်ကိုနိုင်ငံရဲ့ဒီငယ်အေဂျင့်မှုကိုလည်းပို့ပြီးတော့ဆောင်ရွက်တဲ့လူတို့ရဲ့သဘောထားကိုနားထောင်ပေါ့နော် လူလူအပေါ်မှာဥပဒေမဲ့ကျူးလွန်နေတဲ့ကိစ္စရက်တွေရတန်းကရက်ဖို့ပထမဆုံးလုပ်ဖို့လိုတယ်ဆိုတာကျွန်တော်ဘက်ကတော့တည်င်းစကားပါလို့တယ်အဲ့ဒီအတွက်ကိုမစ္စတာဆာဆာကာဝါအနေနဲ့တကယ်တည်ဆောင်သွားပေးနိုင်မယ်ဆိုလို့ရှိရင်တော့တစုံတရာထူးခြားမှုတွေတော့ရှိလာနိုင်တယ
်တကယ်တော့အခုမစ္စတာဆာဆာကာဝါရဲ့ခရီးစဉ်ကပြီးခဲ့တဲ့အပတ်ကပဲအမေရိကန်ဝါရင်တန်တမန်ဟောင်းဘေရစ်ချက်ဆန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ပြီးမှဆက်ဖြစ်လာတာပါခင်ဗျ